မင်္ဂလာပါမောင်သားချို့လို့ဆိုလိုက်ရင်မြမပြည်တနံတရားတည်သူအများကြီးရှိမှာပါရန်ကုန်တက္ကသိုလ်မြမစာဌာနကတွဲဖက်ပေါမောက်ခဒါပေမဲ့တွဲဖက်ပေါမောက်ခဆိုတဲ့ယာရုကြောင့်လူသိများတာမဟုတ်ပါဘူးတောကျုံအောင်ကြမကျန်းဒရဇက်မရမနာလှဲ့လဲသွားလာပြီးစာကြောင်းပြေကြောင်းဟောပြောနေတဲ့ပုံကမူလူသိထင်ရှားဖြစ်လာတာပါမောင်သားချိုကပြည်ရင်းခီးတင်မဟုတ်ပါဘူးအခွင့်ရတာနဲ့ပြပခီးတွေလဲသွားလိုက်ပါသေးတယ်မောင်သားချိုရဲ့ထူးခြားချက်ကတော့ခီးသွားယုံဟောယုံပြောယုံနဲ့မတင်းနေမဲရောက်လျာအရက်ကထူးထူးခြားခြားအကြောင်းတွေကိုသူ့စာဖတ်သူကိုမျှဝေတာပါပဲ2014မကုန်ခင်ဒီဇင်ဘာလတည်းကပဲခီးတယ်ရောက်ရာကမမေ့ပါဘူးဆိုတဲ့နာမည်နဲ့စာတအုပ်ထုတ်လိုက်ပြန်ပါပြီခီးတဲ့ရောက်ရာကမမေ့ပါဘူးဆိုတဲ့စာအုပ်နာမည်ကိုဆရာကြီးတခင်ကိုရောမှန်းရဲ့လေးချိုးတစ်ပုဒ်ကယူထားတာပါတနီးကွယ်လျှောက်ခါမွေရာကြီးတော့မြင်းကြီးပဲဇတောက်ကညာတမေတို့ကိုလာခီးတဲ့ရောက်ရာကမမေ့ပါဘူးနောက်တစ်ခါတွေ့ကမှစုံစို့ကွယ်လို့ဆရာကြီးကရေးခဲ့ပါတယ်အထက်အောက်စုံစံကူးလူသွားလာနေတဲ့တော်မီရသေးကြီးအနေနဲ့ဆရာကြီးကအဲ့ဒီလိုဆိုခဲ့တာပါအခုတော့ပြည်ရင်းပြည်ပချေဆက်နေတဲ့မောင်သားချိုအတွက်ဆရာကြီးရဲ့အရေးအဖွဲကအသုံးတင်နေပြီလို့ဆိုရမှာပေါ့ခီးတဲ့ရောက်ရာကမမေ့ပါဘူးစာအုပ်ဟာခီးသွားဆောင်မတွေစူးစီးထုတ်ဝေထားတဲ့စာအုပ်ပါပဲမောင်သားချိုသွားခဲ့တဲ့ခီးတွေကမနှင်းလာပါဘူးဒီစာအုပ်မှာပါတဲ့စာတွေမှာတော့ပြည်ပခီးအဖြစ်ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံခီးတွေအကြောင်းပါပါတယ်ပြည်ရင်းခီးတွေမှာလည်းရောက်ရာရက်တွေကစုံလှပါတယ်မြောက်ဖျားကကချင်းပြည်နယ်ဒေသတွေလည်းပါရဲ့အနောက်ဖျားကရခိုင်ဒေသတွေလည်းပါရဲ့အရှေ့ဖျားကတာချီဒိတ်လိုဒေသတွေလည်းပါရဲ့သွားလဲသွားနိုင်ဟောလဲဟောနိုင်တဲ့မောင်သားချိုလို့ဆိုရမှာပါပဲမောင်သားချိုရဲ့အကျင့်ကတော့ရောက်ရာရက်မှာမျက်စီကိုဖွင့်နားကိုစွန့်ထားတာပါပဲမြင်သည်မြကိုစူးစမ်းကြားသည်မြကိုဆင်ခြင်ဒီလိုနဲ့အဖို့တန်ဆောင်မတွေထွက်လာတယ်လို့ဆိုရမှာပါတာရကအနေနဲ့ထိုင်းနိုင်ငံခီးတွေကိုကြည့်နိုင်ပါတယ်ထိုင်းနိုင်ငံမှာဗန်ကောက်တို့ဖူခဲတို့ကိုမောင်သားချိုရောက်ခဲ့ပါတယ်ဗန်ကောက်မှာတန်ကောက်သူပန်ကောက်သားတွေရဲ့မိသူကြိုပုံဓလေ့ကိုစူးစမ်းဖြစ်ပါတယ်ဆရာတော်တန်ကားတော်တွေကမကထပြုတဲ့ဓလေ့ပါမိသူကြိုပြည်တာနဲ့အမှတ်တရရေလို့ဘာမှမကြံတော့ပါအဲ့ဒါကိုမြင်ရတော့မောင်သားချိုကပန်ကောက်ကိုတန်တရမျက်လုံးနဲ့ကြည့်ပါတယ်ကွယ်လွန်သူရဲ့အမှတ်တရရေလို့ဘာမှမချန်တော့လောက်အောင်အသေးမှလွန်ရများကြနေရော့သလားပန်ကောက်ရေလို့ခန်းကြီးကြီးလေးဆိုပါတယ်နောက်ဖူးခေရောက်တဲ့အခါမှာတော့ဖူးခေကဘင်္ဂလာလန်အကြောင်းများများရေးပါတယ်မင်္ဂလာလန်းဆိုတာကပျော်ဝဲရှင်ပွဲတွေလမ်းလုံးပြည့်ဆင်းနှွှဲနေတဲ့ပွဲပျော်ဝဲရှင်ပွဲဆိုရမှလဲကိလေသာတနာပီမှကဲနေတဲ့ပွဲတွေတချို့ပွဲတွေဆိုမောင်နဲ့နှမသားနဲ့အမိကြည့်လို့ရှုလို့မသင့်တော်တဲ့ပွဲဒီပွဲတွေအကြောင်းမြင်လို့မြင်းနဲ့အတိုင်းရေးပြရပြီမယ်ပရိသတ်ကိုမောင်သားချူအာနာပုံရပါတယ်ရှက်တက်ရင်သူရေးနေတဲ့စာကိုဆက်မဖက်ဖို့တောင်းအန်ဒီရဲ့အမှတ်သားပြပြီးစာဖက်သူကိုတားထားလိုက်ပါသေးတယ်ရင်ထုမနာဖြစ်စရာတွေကိုကြည့်ရင်ကိုယ်နိုင်ငံမှာအလားတူအဖြစ်မျိုးကြုံရမှာကိုဆိုးဆိုးရိမ်ရိမ်ရှိပုံရပါတယ်ဂျပန်နိုင်ငံရောက်လို့တိုကျိုအကြောင်းဆောင်းမတွေရေးတဲ့အခါမှာတော့မောင်သားချိုတယောက်အားကြစရာကြုံရသမျှအားကြနေပါတယ်အားကြတယ်ဆိုတာကရုပ်ဝတ္ထုတိုးတက်မှုတွေကိုအားကြနေတာမဟုတ်ပါဘူးစိတ်နေမြင်မာမှုကိုအားကြနေတာပါကခွေကြောင်နဲ့ဂျပန်လူမျိုးကြီးကြီးငယ်ငယ်ကိုကြောင်နဲ့ခွေးကလမ်းပေါ်အညစ်အကြေးဆွတဲ့အခါအညစ်အကြေးကိုကိုယ်တိုင်သိကြပါတယ်ကိုတာဝင်ကိုသိကြပါတယ်တာဝင်သိမှုရဲ့အလှပကိုမောင်သားချိုစာဖက်သူရင်ထဲရောက်အောင်ပြန်ပြောထားနိုင်တယ်လို့ဆိုပြရစီတိုချိုမှာဘာပဲပျောက်ပျောက်ဘာပဲမေ့ကြမ်းကြမ်းဆိုတဲ့ဆောင်းမမလည်းအလားတူပါပဲတိုချိုမှာကိုပစ္စည်းမဟုတ်ရင်ဘယ်သူကမှမယူကြတဲ့အကြောင်းရေးထားပါတယ်နိုင်ငံသားတယောက်ချင်းရဲ့စိတ်ကိုပါအပြန်စားတိဆောက်ပေးလိုက်တာဟာဉာဏ်ပညာကြီးမားတဲ့အစိုးရအဖွဲ့ရဲ့အစီအမံဖြစ်ပါလိမ့်မယ်လို့လည်းသုံးသပ်ထားပါသေးတယ်မောင်သားချိုရဲ့ခီးသွွားဆောင်မတွေမှာအထူးသတိထားမိတဲ့အချက်ကစာရေးသူရဲ့စာဖတ်အားပါပဲခီးတွေဒီလောက်သွားမြမစာဌာနတင်ကြားရေးတာဝန်တွေညားရီကြားကကိုပဲစာဖတ်အားမှတ်အားကကောင်းနေပြန်ပါတယ်ငါတွေတွေကိုစာတွေတွေနဲ့ရှင်းရှင်းကြည့်တာမကြမကြတွေ့နိုင်ပါတယ်ဖာကန်အစကျဲကောင်းအဆုံးဆောင်မကိုကြည့်နိုင်ပါတယ်သူအမှတ်တရဖော်ပြထားတဲ့စာရေးတွေမှာဗန်းစင်ဘန်ကိုအကြောင်းဆရာမြတ်တန်းတင်ဘာသာပြန်ထားတဲ့မော်ယုံတော်မှာမောလာပြီးစာအုပ်လဲပါရဲ့ဥယောပါဒယုခဗေဒပညာရှင် DW Griffith ရဲ့အစီရင်ခံစာလဲပါရဲ့ မင်းတို့မင်းလက်ထက်ကကြောက်စိမ့်ဥပဒေအကြောင်းမှတ်တမ်းတွေလဲပါရဲ့။ဒါပြင်အင်ဒရူးမာရှယ်ရေးပြီးခင်မင်းစောဝါရှင်တန်ဒီစီမြန်မာပြန်တဲ့ကြောက်စိမ့်အင်ပါယာကဒေါ်လာတန်း8000ဆောင်းမှလဲပါလိုက်ပါသေးတယ်။စိန်ပြီးနဲ့တနခါလူပြီးတော့မှကူးခဲ့ကြတဲ့တရားဆောင်မှကြပြန်တော့စကိုင်းတရားကြီးအကြောင်းရေးထားတာအဲ့ဒီမှလဲစကိုင်းတရားသမိုင်းကိုတော်တော်ဆုံဆုံစေ့စေ့ဖတ်ရပြန်ပါရဲ့။နန်းတော်ရှိဆရာတင်ရေးခဲ့တဲ့စကိုင်းတရားသချင်းကိုရှေးပြေဟောင်းအောင်မေ့စရာဖတ်ရပါတယ်။နောက်ပြီးတရားကြီးစာဖွင့်ပုံဂျပန်အဝင်အင်္ဂလိပ်အပြေးမှာအင်္ဂလိပ်ကတက်မှုဗိုလ်ချုပ်စလင်းရဲ့အမိန့်နဲ့ဖောက်ခွဲချိုးဖျက်ခဲ့ပုံမြန်မာနိုင်ငံကိုမင်းကိုချင်းဖြစ်လာပြီးပထမဆုံးမြန်မာသမ္မတဒေါက်တာပါဦးလက်ထက်မှာတရားကြီးကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပုံသမိုင်းကြောင်းတွေပါလာပါတယ်။ဒါတွေကြောင့်မောင်တော်ချိုးကိုစာဖတ်နာတဲ့စာရေးဆရာလို့ဆိုရတာပါ။ဟောပြောပွဲတွေမှာမောင်တော်ချိုးဟာတမ်းမာဖြက်လက်နေတုံးတက်ကြွနေတုံးပါဒီခွန်ဒီအားနဲ့ခီးတွေလဲဆက်သွားနေအောင်မှာပါဟောပြောရင်လေးလာလေးလာရင်ဟောပြောနေအောင်မှာပါသူစာဖတ်ပြိတက်သူစာနာပြိတက်ကိုခီးတဲ့ရောက်ရာကအောက်မေ့ရင်အကျိုးများမဲ့စာတွေရင်းနေအောင်မှာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ